ဥရောပ Champions League Final မှာတော့နာမည်ကြီး Real Madrid က Atletico Madrid ကိုအနိုင်ရပြီးတော့ဥရောပဖလားကို10ချိန်မြောက်ပိုဆွဲသွားခဲ့ပြီဖြစ်ပါတယ်။ပေါ်တူဂီနိုင်ငံ Lisbon မြို့မှာစနေနေ့ကကစားကြတာမှာ Real Madrid ကမြို့ကန်ပြိုင်ပတ် Atletico Madrid ကိုအချိန်ပိုကစားပြီး 4-2 နဲ့နိုင်ပြီးတော့ဥရောပ Champion ဖြစ်သွားတာပါ။
Cut away through, Courtois can't keep it out. It's the decima now. Atletico are broken.
Atletico ကဂိုးတင်36မိနစ်မှာဂိုးရင်သွင်းခဲ့လို့ Atletico ဥဆောင်ခဲ့ပြီး Real အတွက်ချေပါဂိုးကိုဒဏ်ရာရအချိန်ပို9မိနစ်ပြည့်ဖို့1မိနစ်လိုမှာနောက်တန်းလူဆာဂျီယို Ramos ကခေါင်းတိုက်သွင်းခဲ့တာပါ။အချိန်ပိုမှာတော့ Atletico အသင်းဟာ Real တိုက်စစ်ကိုတောက်မခံနိုင်တော့ပဲ Real အတွက်ဒုတိယနဲ့တတိယဂိုးတွေကို Gareth Bale နဲ့ Marcelo တို့ကသွင်းပေးခဲ့ပြီးတော့နောက်ဆုံးဂိုးကိုတော့ကမ္ဘာအကောင်းဆုံးဘောလုံးသမား Ronaldo က Penalty ကတစ်ဆင့်သွင်းခဲ့တာပါ။Real Nipia Ancelotti ကတော့အသင်းအတွက်အခုလိုအနိုင်ရအောင်လုပ်ပေးနိုင်တဲ့အတွက်အလွန်ပဲဝမ်းမြောက်မိကြောင်းဒီပလားဟာတိတ်ကိုအရေးကြီးတယ်လို့လည်းပြောပါတယ်။ Atletico Nipia Simeone ကတော့ဒုတိယပိုင်းမှာ Real အသင်းပိုကောင်းကြောင်းဒဏ်ရာရနေတဲ့ Costa ကိုထဲတာသူမားသွားတာဖြစ်ပြီးဒီအရှုံးကခါတိကြောင်းဒါပေမဲ့သူတို့အစွမ်းကုန်ကြိုးစားခဲ့တယ်လို့ပြောသွားပါတယ်။ Real အတွက်တော့ဒါဟာဥရောပဖလားကို10ချိန်ရတာဖြစ်ပြီးအများဆုံး3ချိန်တင်ထားတာပါ။ AC Milan အသင်းက9ချိန်၊ Bayern နဲ့ Liverpool တို့က9ချိန်စီရထားပါတယ်ခင်ဗျာ။